နော်မလာရှိနေကကျင်းပခဲ့တဲ့အမေရိကန်သမ္မတတက်တန်းဝဲရွေးကောက်ပွဲမှာရလထွက်မလာသေးတဲ့မက်ဆီနဲ့ဆက်လက်ရေးတွက်နေတာမှာနေဗာဒါပြည်နယ်ကလက်ရှိဒီမိုကရက်အထက်လွှတ်တော်မှကက်သရင်းကော်တက်စ်မတ်စတိုပြန်လည်အရွေးခံရကြောင်းမနစ်စင်နေညကအတည်ပြုလိုက်တာကြောင့်ဒီမိုကရက်တွေအထက်လွှတ်တော်မှာလူများစုအဖြစ်နဲ့ဆက်ရှိနေဖို့တည်ကြသွားပြီဖြစ်ပါတယ်။အထက်လွှတ်တော်မှာအမှတ်နေရာစုစုပေါင်း100ရှိတဲ့အထက်ကဒီမိုကရက်တွေကလက်ရှိအချိန်ထိအမှတ်နေရာ90ရရှိထားပြီးဖြစ်တာကြောင့်ဒုသမ္မတရဲ့မဲနဲ့ပေါင်းလိုက်ရင်အရင်ရွက်ကောက်ပွဲမတိုင်ခင်ကအတိုင်52နေရာဆက်ရှိနေမှာဖြစ်ပါတယ်။တကယ်လို့ဒီဇင်ဘာလ6ရက်နေ့မှာတကြောပြန်ကျင်းပဖို့ရှိတဲ့ဂျော်ဂျီယာပြည်နယ်အထက်လွှတ်တော်ရွက်ကောက်ပွဲမှာဒီမိုကရက်ကထပ်နိုင်မယ်ဆိုရင်တော့ဒုသမရရဲ့မဲမလို့ပဲ52နေရာရှိနေမှာဖြစ်ပါတယ်။တန်းပြီစီးပွားကျဆင်းပြီးငွေကြေးဖောင်းပွားမှုလည်းနှစ်ပေါင်း30ကျော်အတွင်းအဆိုးအဝါဆုံးအခြေအနေရှိနေတဲ့အချိန်လောင်စာဆီအပါဝင်ကုန်စည်နှုန်းကြီးမြင့်မှုတွေအကြီးဆုံးဖြစ်နေတဲ့နေဗာဒါပြည်နယ်ရဲ့အထက်လွှတ်တော်မှတဦးအနေနဲ့ဒီရွက်ကောက်ပွဲမှာရှုံးနိုင်ခြင်းအများဆုံးရှိသူတူဖြစ်အများစုကခံမှန်းထားခဲ့ကြတဲ့ဂျာကမဲရီတွဲမှုတွေနောက်နေ့ကြန့်ကြန်နေတာကြောင့်ရက်လက်ကိုရက်တန်ကြာဆောင်းအပြီးမှာအခုလိုမမျောလင့်ပဲအနံ့ရလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ